ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO အနေနဲ့ရှင်းနစ်ကုန်မှာ COVID-19 ကာကွယ်ဆေးတန်း 2,000 လောက်ရရှိနိုင်ဖို့မျှော်လင့်ထားတယ်လို့ WHO ရဲ့ဦးဆောင်သိပ္ပံပညာရှင်ကပြောလိုက်ပါတယ်။အဲဒီဆေးတွေကိုဦးစားပေးပြီးကာကွယ်ဆေးထိုးရမယ့်လူတွေအတွက်အသုံးပြုသွားရမယ်လို့လည်းပြောပါတယ်။အခုချိန်မှာ COVID-19 ရောဂါအတွက်ခိုင်မာတဲ့ကာကွယ်ဆေးတစ်ခုခုထွက်မလာသေးတာကြောင့်ဆေးရလာခဲ့ရင်ဆိုတာကတကယ့်အခြေအနေကြီးပါလို့ WHO ရဲ့ဦးဆောင်သိပ္ပံပညာရှင်ဒေါက်တာဆောမျာဆောမီနီတန်ကဒနီဘာမျိုးမှာအွန်လိုင်းကနေလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။အခုလောလောဆယ်မှာကာကွယ်ဆေးဖြစ်ထုတ်လုပ်ဖို့စမ်းသပ်နေတဲ့ဈေးတော်များများရှိတဲ့အတွက်သူ့အနေနဲ့အားရမိပြီးအိတ်တဲကအနည်းဆုံးတစ်ခုဒါမှမဟုတ်နှစ်ခုကိုရှင်းနစ်ကုန်မှာကာကွယ်ဆေးအဖြစ်နဲ့အသုံးပြုနိုင်ဖို့မျှော်လင့်တယ်လို့သူကပြောပါတယ်။ WHO ကတော့စီးကြိုဒါမှမဟုတ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါလိုမျိုးယောဂါအခန်းရှိတဲ့သူတွေအသက်ရွယ်ကြီးရင်တဲ့သူတွေအပါအဝင်ယောဂကူးစက်ဖို့အနေနဲ့ရှိတဲ့သူတွေနဲ့အဓိကကျတဲ့အလုပ်သမားတွေကိုကာကွယ်ဆေးအရင်ထိုးပေးဖို့အကြံပြုထားတယ်လို့သူကပြောပါတယ်။ဒါပေမဲ့ဘသူတွေကိုဦးစားပေးပြီးထိုးတင်တယ်ဆိုတာကိုတော့နိုင်ငံတွေအနေနဲ့သဘောတူညီမှုရဖို့လိုတယ်လို့လည်းပြောပါတယ်။ဗြိတိန်၊ပြင်သစ်၊နယ်သာလန်၊ဂျာမနီနဲ့အမေရိကန်အပါအဝင်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကတော့သူတို့နိုင်ငံသားတွေအတွက်ကာကွယ်ဆေးတွေရရှိနိုင်ဖို့ဆေးကုမ္ပဏီတွေနဲ့သဘောတူညီမှုရထားပြီးဖြစ်ပါတယ်။COVID-19 ကာကွယ်ဆေးဒါမှမဟုတ်ကူးသတဲ့ဆေးထွက်ပေါ်လာတဲ့အခါမှာလူတိုင်းရနိုင်မှုအတွက်ရန်ကုန်ဝင်ကောက်ခံမဲ့အလူရှင်စည်းဝေးကိုလာမယ့်ဇွန်လ28ရက်နေ့မှာကျင်းပသွားမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူအယ်ဗွန်ဒလီယန်ကမနေ့ပုထုနေ့ကကြေညာပါတယ်။ကမ္ဘာလုံးဆိုင်ရာကာယောဂါကိုတိုက်ဖျက်တဲ့နေရာမှာကိုယ့်ကိုယ်ကိုဦးစားပေးတဲ့သူတွေအတွက်နေရာမရှိဘူးလို့သူကပြောပါတယ်။ဆေးထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့ COVID-19 ရောဂါကိုထိတိယောက်ယောက်ကာကွယ်ကူးသနိုင်မဲ့ကာကွယ်ဆေးနဲ့ပတ်သက်ပြီးသူတို့ရဲ့ကုန်ပစ္စည်းအမှတ်စိတ်မူပိုင်ခွင့်တွေကိုရပ်ဆိုင်းထားဖို့နဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးတွေဝယ်နိုင်ဖို့ဒေါ်လာဘီလီယံပေါင်းများစွာလှူဒါန်းဖို့လိုအပ်တယ်လို့ WHO နဲ့မိတ်ဖက်အဖွဲ့တွေကတောင်းဆိုထားပါတယ်ခင်ဗျာ။